ုတ်ကဲ့ကိုကျော်ကျော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွံ့မြောက်နေမြေအဖွဲ့ရနေဦးဆောင်ပြီးတော့မလေးရှားနိုင်ငံရောက်နေတဲ့ဒီမြန်မာအလုပ်သမားတွေရဲ့ကလေးငယ်တွေပညာရေးအတွက်စာသင်ကျောင်းတွေဖွင့်လင့်တင် जा ဖို့စီစဉ်နေတယ်လို့သိရပါတယ်ဒီအကြောင်းကိုသိပြရစီလားရှင
်ဒီမှာကျွန်တော်တို့ကလေးတွေအားကျောင်းမတက်ရတော့အဲ့ဒီအတွက်ကျွန်တော်တို့ကအချိန်ရပညာမူကြမ်းထမ်းကြောင်းအခုစပြီးဖွင့်မှာအားလုံးစုစုပေါင်း7ကျောင်းဖွင့်ပါလေချက်ရဒီမှာမွေးတာပေါ့နော်တချို့လည်းဒီမှာမမွေးပဲနဲ့မိုဘိုင်းမှာမွေးလာပြီးတော့ချင်းချင်းကျောင်းကျောင်းကျောင်းအမျိုးမျိုးကျောင်းပေါ့ဒီဘက်ထွက်လာတဲ့ကလေးလေးပေါ့ဒီမှာဟိုပတ်စုံနဲ့မှအကျောင်းထားလို့ရတာဆိုတော့အဲ့ဒီကလေးတွေအတွက်ကျွန်တော်တို့ဒီမှာသင်ရရေးသူကျော်လို့လိုက်တာ
ဟုတ်ကဲ့ကိုကျော်ကျော်တို့အနေနဲ့လေဒီစာသင်ကျောင်းတွေအတွက်တင်ကြားရေးပိုင်းကိုဘယ်လိုများဆောင်ရွက်နေပါသလဲရှင
်ဟုတ်ကဲ့လောလောဆယ်အားဖြင့်ဆရာဆရာမတွေကိုကျွန်တော်တို့ကဗောလန်တီယာပေါ့နော်သူတို့ရဲ့တောက်ဖို့လာဖို့စီရင်စားပြေတော့ပဲကျွန်တော်တို့ကလောလောဆယ်ပြေးနိုင်တယ်ပေါ့နော်ကျွန်တော်တို့ဒီမှာလိုက်ပြီးတော့ပြောတဲ့ခါမှာတော်တော်များများတော့ဒီပေါ်မှာဒီလိုက်အားရချက်ဝင်စားတာကိုတွေ့ရတယ်ဘောက်လဲဆိုတော့ဒီမှာသူတို့ကိုယ်တိုင်လည်းမျက်မြင်ကိုယ်တိုင်ဖြစ်နေကြတာလေလောကရောက်နေကြတယ်သာဓုကငွေကြေးတတ်နိုင်တဲ့ပါတီမဟုတ်ဘူးဆိုတော့သူတို့အနေနဲ့လည်းတောင်းလာနိုင်မှုရှိတယ်ကလေးလေးပြန်တက်ဖို့အရေးကြီးတယ်ဆိုပြီးတော့သူတို့ကဒီစားဖို့တောက်ဖို့နဲ့ဘယ်လိုလုပ်ပေးပါဒီလောက်ပဲဆက်တော့တို့ပေးကြရမလို့တို့မာလျောက်ပေးနေတယ်လို့ပြောတယ်ဒါကြောင့်ကျွန်တော်ကဆရာဆရာမတော်တော်ဆယ်လေးဦးရရှိတယ်ပေါ့နော်ကျောင်းနဲ့ကျောင်းအတွက
်ဟုတ်ကဲ့ဆရာဆရာမတွေကိုကိုကျော်ကျော်တို့ကကန့်လန့်တဲ့အခါမှာဘယ်လိုသတ်မှတ်ချက်တွေများထားရှိပါသလဲရှင
်အရင်ကတော့ကျွန်တော်တို့ကဆရာဆရာမတွေကိုဝေးရကြည့်ရမယ်ပေါ့နော်ကျောင်းသားတွေအပေါ်မှာလည်းတကယ်စေနာမှန်းမယ်နောက်တစ်ခါကျွန်တော်မြန်မာနိုင်ငံရဲ့လူ့ပြည်ဆုံးရှုံးမှုတွေကိုလည်းနားလည်သဘောပေါက်နေတဲ့လူတွေကြည့်ရမယ်ပေါ့နော်အဲ့ဒီလူတွေကိုကျွန်တော်တို့ရွေးချယ်ထားတယ်ခင်ဗျာ
ဟုတ်ကဲ့ဒီစာတင်ကျောင်းတွေဖြစ်မြောက်ရေးအတွက်ဘယ်အဖွဲ့အစည်းတွေကအကူအညီပံ့ပိုးမှုတွေရှိပါသလဲရှင
်ကျောင်းသားရဲ့ဒုဝါကျက်တွေရောနောက်ကျောင်းဝင်ကျောင်းကောအားလုံးကိုကျွန်တော်တို့ဒီ NDAD မလေးရှားပဲအကုန်ချခံပြီးတော့လုပ်ထားတယ်ခင်ဗျာကျွန်တော်တို့လည်းဘယ် NGO ပြည်မငွေကြေးကောက်ခံမှုမရှိဘူးပေါ့နော်တချို့ကျောင်းသားမိသားစုနဲ့တချို့ကျောင်းမြန်မာအတိုင်းဝန်တော့ကျောင်းဆွင့်မယ်ဆိုတာတလန်ကြတဲ့ကြောင့်ဆရာရောက်ပြီးတော့50မျိုး100မျိုးပြူလန်းနိုင်ရှင်းတော့ပန်းကားလေးလူလာလေးရှိတယ်ပေါ့ကျွန်တော်တို့ NDAD လေးချာဆက်ဆုပ်တဲ့ငွေကြေးဒီပုံမှာပဲကျွန်တော်တို့အခြေခံပြီးဖွင့်နေထားတာ
ဟုတ်ကဲ့ဟိုကျောင်းတွေမှာလေဘာဘာတန်ရက်တွေကိုတင် जा ပြဖို့များစီစဉ်ထားပါသလဲရှင
်အနည်းကကျွန်တော်တို့လောလောဆယ်အားဖြင့်သင်္ချာရဲ့အင်္ဂလိပ်ရဲ့မြန်မာစာရဲ့ဖရင်စ်ပန်ရဲ့နောက်တစ်ခုကမလေးစကားပြောရဲ့ပေါ့နော်အဲ့ဒီပါရက်တွေကျွန်တော်တို့စတင်မယ်လို့အခုကြားတန်းထားတယ
်ဟုတ်ကဲ့ရှင်ဟိုအခုဖွင့်မှာကမူလာတန်းကျောင်းဆိုတော့ဟိုအလဲတန်းကျောင်းတို့ထက်တန်းကျောင်းတို့ရောဖွင့်ဖို့များရည်ရွယ်ထားတာရှိပါသလားရှင
်လောလောဆယ်အားဒီမူလာတန်းအဖြစ်ပြန်တင်ရို့ဥတည်ထားတယ်2033လမိုင်းတော့မှကျွန်တော်တို့ကအလဲအဟောဆက်ပြီးတင်ပါမယ်ပြီးတော့2030ခုပုံမဲ့တော့ဆိုအကဒမ်းကျောင်းကိုကျွန်တော်တို့ကဆက်လက်ဖွင့်ပြသွားမှာပေါ့နော
်ဟုတ်ကဲ့ကိုကျော်ကျော်တို့ဒီစာသင်ကျောင်းတွေဖွင့်နိုင်ဖို့အတွက်ဘယ်လိုအခက်အခဲတွေကိုရင်ဆိုင်ခဲ့ရပါသလဲရှင
်ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ကနံပါတ်1အဖြစ်အနေနဲ့ဒီဒီအနာဂတ်လေးကိုအကြောင်းကြားတယ်နံပါတ်2အဖြစ်အနေနဲ့ဒီဝါစီရရဲ့အကူအညီကိုယူရတယ်ပေါ့နော်ကျွန်တော်တို့ကအနာဂတ်လေးကိုအကြောင်းကြားတဲ့အခါမှာအနာဂတ်လေးကမပြောလဲဆိုတော့ your agency ကမင်းတို့ကျောင်းကိုအသိမပြုတယ်ဆိုလို့ရှိရင်ဘာလို့အနေနဲ့ကလည်းဘာမှညှင်းစရာအကြောင်းမရှိဘူးပေါ့နော်အဲ့ဒီလိုမျိုးပြောတယ
်ဟုတ်ကဲ့ရှင်ဟိုအခုကတရားမဝင်အလုပ်သမားတွေရဲ့ကလေးတွေအတွက်ဆိုတော့ဒီကလေးတွေနှောက်ယှက်မရှိစာတင်နိုင်မှုအတွက်ဘလို့များစီစဉ်ဆောင်ရွက်ထားပါတယ်ရှင
်ကျွန်တော်ဒီကျောင်းလာထားမယ်ဆိုလို့ရှိရင်ကျွန်တော်က UNHCR ကိုကျောင်းသားရဲ့ list တွေတင်ပေးမယ်ကျောင်းသားမိဘတွေရဲ့ list တွေတင်ပေးတယ်ဒီကဒီမှာဟိုတင်မူနေထိုင်တဲ့ပုံစံတွေဖြစ်တယ်ဒါကြောင့် UNHCR ရဲ့အကာအကွယ်စောင့်ရှောက်မှုကိုလိုအပ်ပါတယ်ဆိုတော့ကျွန်တော်တို့ကတင်ပေးမှာ UNHCR အနေနဲ့ကသူတို့ကို register ပေးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အာဏာပိုင်တွေရဲ့စာစီနှောက်ယှက်မှုကနေလုပ်ပြသွားမယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်